ရရှိမြတ်မြတ်မြန်မာနိုင်ငံရဲ့စီးပွားရေးကတချိန်တုန်းတိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးကမကြာသေးခင်ကပဲပြောထားပါတယ်။ဝန်ကြီးဦးကျော်ဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးဖွင့်တွေကိုခန်းဆားနေကြရပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါရဲ့။ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းရောက်နေပါပြီ။သူကတော့ဒီကုန်တယ်အတင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေလွင်နောက်တခါစီးပွားရေးပညာရှင်ဦးခမောင်ညိုဘောကပေးတာတခါစီးပွားရေးထိတ်တဲစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင်အချင်းချုပ်ဆွေးနွေးပေးစီချင်ပါတယ်ခင်ဗျာ
ဘလို့ပါဟိုဖြစ်နေတာဘူးတော့ဖြစ်တော့ပြောတာတော့မဟုတ်ဘူးဖြစ်ချင်တာရယ်ဖြစ်မယ်ဖြစ်မှာဖြစ်မဲ့ဟာရယ်ပေါ့လေဒီသဘောမျိုးပါ
โอเคครับครับကျွန်တော်နောက်ဒီစီဝိုင်းလုပ်ငန်းရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းချက်ချင်ပါတယ်ဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီဝိုင်းလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
လက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီဝိုင်းတုံနေနေပါဘောနော်အဲ့တော့ဒီဝင်းကြီးနေတဲ့အတူမှာဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးနော်အထူးခြားတဲ့ injection ပြနေတဲ့ဟာမျိုးရှိမှပဲဒါစီးပွားရေးတန်းနေမှာပေါ့လက်ရှိအချိန်မှာတော့ဒီတုံနေနေတဲ့အနေအထားကိုကျွန်တော်တို့ပြန်လည်ပြီးတော့မှဒါတက်လာအောင်လုပ်ဖို့ဆိုတော့အများကြီးတော့လူဝချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့ထွန်းခင်ဗျဆိုတော့ကျွန်တော်တို့ဒီတောတာရှင်နေကျွန်တော်တို့အဲ့ဒီပို့ထားတာချူရှိပါအဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကြော်ဘူးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗ
ျစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါမြန်မာနိုင်ငံစီးပွားရေးဟာအချိန်ဟုန်ကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတင်ရန်သာတာရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်အတိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်။အစိုးရကျင့်သုံးနေတဲ့ဗန်စနစ်ကလည်းခိုနီများကိုသာအကျိုးပြုပါတယ်။ပြည်သူလူထုကိုအကျိုးမပြုပါဘူး။အကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံသားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်။လက်သမားတွေကိုထုတ်ချေးတဲ့ငွေမှာကျပ်ငွေဘီလီယံ 3,500 ကျပ်ဖြစ်တဲ့တော့လေအမှန်တကယ်မှာကျပ်ငွေဘီလီယံ 1,400 လောက်ပဲရှိပါတယ်။အသေးစားအလတ်စားဆက်မှုလုပ်ငန်းကိုထုတ်ချတဲ့ငွေကကျပ်ငွေ10ဘီလီယံလောက်ပဲရှိပါတယ်။တခြားစီမံခန့်ခွဲမှုတွေကလည်းမားရွေးနေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး
။ဒါတော့ဒီကိုချောပူတောင်းရဲ့ပေးစာကိုရနိုင်ဖတ်ပြရပါ။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက်ပေးထားတာလေးတချို့ရှိပါတယ်။တူကတော့စော့ပြစ်ချစ်ဆိုပြီးတော့သူကရေးခတ်တူလိုရေးထားတာရှိပါတယ်။သူကတော့ဟောတဲ့ဝင်းကြီးရဲ့ဘာကုံများကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နေနေသာသာရှိတဲ့လေလေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်းသူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပါရှင်မှာသူကတော့ဗဏ္ဍာရေးဝန်ကြီးတိုးတက်တာနဲ့တနင်္ဂနွေလုံးတိုးတက်တယ်များထင်နေသလားဗျာတဲ့။တောတောင်တောင်းမှာတောင်းရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တလောစီဝိုင်းအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်မြန်ဟန်နေရတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်သဘောထားကိုကြားချင်ပါတယ်ဒီစီမံဗဏ္ဍာဝန်ကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရမိပါရဲ့လားခင်ဗျာ
ဟုတ်ကဲ့ဝန်ကြီးနေလေကတော့ဒီမြန်မာ Business Forum ကိုခေါ်တဲ့စီဝိုင်းဖွံ့ဖြိုးတိုးတက်မှုလုံးုံဆွေးနွေးပွဲမှာသူပြောကြည့်ဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေညာနဲ့ဒီဥပမာနိုင်ပြတာပါ2018ပြီးသူပြန်တတ်ဖို့အစီအစဉ်ပြအောင်စူးစမ်းနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်စားပါတယ်။ကြောကြီးနဲ့ရေချက်ကတော့ခဏဆောင်းခေါင်ကြီးပြောလို့ပေါ့ဖြစ်စေချင်တာကိုပြောတာပါ။သူညာတော့လေလေညာနဲ့တိုင်းပြောတဲ့အတွက်ကျွန်တော်တို့လေညာပြန်ဖို့ကတော့ကျွန်တော်တို့လေညာနဲ့အတူလှုပ်ဆောင်ရမယ့်အလုပ်တွေအားလုံးရှိပါတယ်။ကြီးတွေပါမယ်ကြီးတွေလက်မရောက်တဲ့အဖွဲ့တွေပါမယ် ground set တွေပါမယ်လေရင်မူလားတွေပါမယ်လေရင်မောင်းတဲ့လူတွေပါရမယ်ဆိုတော့တက်ကြီးလက်ကြီးလိုအပ်မယ်ဆိုတဲ့ဘောလိုအပ်နေပါသေးတယ်။ဒါနဲ့တခြားဘုက Facebook ကောခဏဘူရတော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုသူတို့တင်ပြတာကိုလည်းကျွန်တော်တို့အားလုံးကပြည်တော်စုဝန်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမှားယွင်းတွေကိုခုကျွန်တော်တို့ဒီချိန်မှာဘာစားလုပ်တော့မလဲဆိုတော့မောင်းတဲ့အားကိုပြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတယ်
ဟုတ်ကဲ့ပါဆရာဝေလုံကျေးဇူးပါကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးကြပါတယ်အရင်ဆုံးကဥက္ကမောင်လွင်ပခုတ်ကူမျိုးပါဖြစ်ပါတယ်ဥက္ကမောင်လွင်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာကျွန်တော်တို့ဒီနေ့ကပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါဟုတ
်ကဲ့ရှင်းဝိုင်းဆွေးနွေးကအခုရရှိချင်တာရှင်းဝိုင်းဆွေးနွေးမရှိသေးတာသိရပါတယ်အဲ့ဒီအစိုးရကြီးအင်အားကောင်းဆုံးအစိုးရမျိုးကြီးကြီးကရှင်းဝိုင်းဆွေးနွေးလေးနှိမ့်နေပါတယ်အဲ့ဒီအစိုးရကနိုင်ငံရေးညာရှိညာရှိမှနေပါနေချင်းဖြစ်တယ်နမတုံးရတော့ပြောင်းစုံကြီးများပြီးမြို့ချာရများကိုအဲပိုင်းနေတော့ကဲတင်းမရှိချင်းနံပါတ်၄အချက်နေရတော့ NLD ဆိုတာအရင်ဆိုရအဆက်ဆက်ဤဤဆိုကြတဲ့ဂျန်တော်မြို့လေးနိုင်ချင်းရေဘူးကြီးဖောင်းဝမ်းမှုလားဓာပြားနေချင်းနေဒီဝိုင်းချင်းချင်းမြို့ပါနေချင်းတော့မရှိချင်းအဲ့ဒီဒီဝိုင်းဖုန်ချင်းအဲ့လိုအားနေနေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်သူကတော့ဥစောလွင်ပါခင်ဗျာရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတော့ကျွန်တော်လည်းလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့ဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံကြီးဆိုတဲ့ကစီးပွားရေးဥတည်ချက်လေးရဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်မှုစွာဒီနိုင်ငံတော်၌တိုင်းရင်းသားပြည်သူတို့၏လက်ဝင်ရှိရင်တော့ပါရှိပါတယ်နိုင်ငံလို့ဆိုတာသူတို့အစိုးရကိုပဲပြောတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးနဲ့ပိုင်ဆိုင်မှုကိုပြောတာလားသူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုရှင်သူကနိုင်ငံရဲ့ပုံညာမှုကိုယူဆပါတယ်အမှန်တော့ဆိုနိုင်ငံရဲ့ပုံညာမှုဆိုရင်ကျွန်တော်မှိုင်းရင်းရိုးပြီးဖြစ်တယ်နိုင်ငံရဲ့ပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံရဲ့ပုံညာမှုပါဝင်နေဆိုရှင်နိုင်ငံရဲ့ပုံညာမှုကအစိုးရနဲ့ဆင်မှာလို့ရှိရင်ဒါကြောင့်သူတို့အစိုးရစီပွားရေးတိုးတက်ခြင်းဆိုရင်ယူပါတယ်နိုင်ငံတော်ကြီးစီပွားရေးတိုးတက်မှာလည်းဘယ်တော့မှမယူဘူးဘာဖြစ်လို့လဲဆိုတော့အာဂရီလေး
ကဟုတ်ကဲ့ပါဦးဆောင်လေးကျေးဇူးပါ
တာမှုတွေရှိပါတယ်
ဟုတ်ကဲ့ဦးဆောင်လေးကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလာဖြစ်ပါတယ်ကိုနေလာရန်ကုန်မြို့ပါဆွနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွနေတာဒီဝန်ကြီးရဲ့ပြောကြတာနော်ဒီသူဖြစ်နေတာပဲပြောပြီးတော့ထင်လာတော့တော့ပြောပြီးဒီစီပွားရေးနိုင်ငံတကယ်လည်းလုံးဝတန်းတော့ထုံပြီးပြောတယ်စီပွားတိုးတက်လာတယ်ဘယ်လိုမှမဖြစ်နိုင်ဘူးလေကျွန်တော်တုံးတက်တယ်ဒီဒီတုံးတက်ခြင်းဆရာတုံးရက်ဖြစ်တယ်နော်ဒီကကျွန်တော်ပြောတယ်တော့တော့ဆုံးဖြစ်တယ်နော်ဟုတ်လားကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီမှာတင်တာကအစိုးရမှန်ပြီမဲ့ဒီမှာလည်းဒီကြီးကြီးထုံးခတ်လာတဲ့ခါကျရင်မဖြစ်တော့ဘူးဆိုတော့ငါဘာလို့မဖြစ်ရလဲကျွန်တော်ကအကျုံးနိုင်ငံတကယ်ဥထုတ်ရတကယ်အာဏာရှိစေဒီမှာလက်ရှိဆိုတော့မဟုတ်ရလားဆိုတော့အချက်အလက်မဟုတ်တဲ့ရှိဒီရတဲ့ဒီရချက်တော့နောက်တရားဝင်လုံးဝစမ်းနေနေမရှိဘူးတရားဝင်စမ်းမှုရှိနေတယ်ဟုတ်လားဒီကနေ့တခုလို့ကာကွယ်ရတယ်ကာကွယ်ရချုပ်ခိုက်တာလေလောက်တာဒီကဘင်းကကျွန်တော်ကြည့်ဦးရောမကန်ဘူးစိတ်ပေါ်လာတာဒီကလည်းဟိုတခါတည်းကဒီလိုမျိုးဟာသူဟုတ်ကဲ့ဒီတော့မှာတခါတည်းကတည်လောက်ထားရတယ်ဆိုတော့
ဟုတ်ကဲ့ကိုနေလာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအခုဟိုတောတာရှင်တချို့ရဲ့ဟိုသဘောထားကိုရေဦးရကြည့်မယ်ဆိုလို့ရှိရင်တော့ဒီအစိုးရရဲ့စီမံခန့်ခွဲမှုတွေအားနဲ့အပိုင်းတွေထောက်ပြရလဲတွေ့ပါတယ်ဒါပေမဲ့တကယ်တော့စီးပွားရေးတိုးတက်ပါတယ်ဆိုတော့တိုင်းပြည်မျိုးတွေမှာတော့မှဒီအခြေခံကောင်းတွေကျွမ်းကျင်တဲ့သူတွေနဲ့အသေးချာတွက်ချက်ပြီးလုပ်နေရကြားပဲစီးပွားရေးဆိုတာတိုးတက်အောင်လုပ်ဖို့မလွယ်တာမျိုးတွေလည်းကျွမ်းအားမျိုးရှိပါတယ်ဒီမြန်မာနိုင်ငံလို့အခုမှရုံထားတဲ့တိုင်းပြည်မျိုးဆိုရင်တော့အခက်အခဲတွေရှိမယ်ဆိုတာလည်းသိကြပါတယ်ဆိုတော့ဒီနောက်တစ်ခုကဒီအစိုးရတွေကမူဝါဒတွေကောင်းအောင်ဘလောက်ပဲချချပါလေမူဝါဒတွေဆိုတာလေချက်ချင်းလည်းငင်ဟိုရလတ်ကိုမြင်ရတတ်တဲ့ဟိုမျိုးတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီ NLD အစိုးရပေါ်မှာမျောလင်းချက်ကြီးကြီးမှထားနေတဲ့လူဟိုလူတွေရှိနေတော့ဒီလိုလူတွေချားမှာလက်ရှိလုပ်နေတဲ့မူဝါဒတွေစီမံခန့်ခွဲမှုတွေကိုအားမရတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ဒါအစိုးရမျောလင်းထားသလောက်ကိုဟိုအစိုးရပေါ်မှာမျောလင်းထားသလောက်ကိုဟိုဖြည့်ဆည်းမပေးနိုင်တဲ့သဘောမျိုးလားဒါပေမဲ့လည်းဒါမှမဟုတ်ရင်လည်းအစိုးရလုပ်မယ်ဆိုရင်လုပ်နိုင်တာရှိရသားနဲ့မလုံနိုင်တဲ့အခြေအနေမျိုးတွေရှိနေလို့လားဆရာဦးခမောင်ညိုရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်။အဲတစ်ခုစလုံးမှန်ပါတယ်။တစ်ခုစလုံးမှန်ပါတယ်။တစ်ခုကတော့ဒီ NLD စွာဖြစ်လာတဲ့အခါမှာပြည်သူလူရဲ့ညောင်မှန်ချက်တွေကတော်တော်ကြီးမားပါတယ်။နိုင်ငံတကာမျိုးနွယ်မှုတွေတော့လက်ငွေတော့မှာပဲဆိုတဲ့သဘောမျိုးကအဆပေါ့လေ။အဲမြို့နယ်ကတော့တော်တော်ကြီးမားပါတယ်။ဒုတိယတစ်ချက်ကတော့ဖြစ်တဲ့တာတွေဖြစ်တာတွေအင်းပါဒီကိစ္စရေနော်အဲ့ဒါလည်းရှိရမှမယ်အဲဒီဇာလကကျွန်တော်မှတ်မိသမျှဆိုရင်တော့ပထမဆုံးစပြီးပြောတာကဒါစီဝိုင်းနေဖြစ်မယ်2019စီဝိုင်းနေဖြစ်မယ်ဆိုတာစပြီးပြောတာတမရာကြီးကစပြောတာလို့ကျွန်တော်မှတ်မိတယ်
အဖြစ်လို့ဆိုအပြင်ဆင်းနေနေရာချတာတွေနဲ့နော်အလုံများနေခဲ့တယ်အဲ့တော့ဒီဒုတိယနှစ်ကျရင်တော့စီပွားရေးတိုးတက်အောင်လုပ်နိုင်လို့ညွှန်မှန်းနေဆိုတာတမားကြီးစတိုးတဲ့စကားလို့ကျွန်တော်မှတ်မိတယ်အဲ့တော့အခုကသူ့မှာကတော့တို့ကဟိုအိမ်ပိန်ခွတ်တစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါအဲ့လိုနားထောင်ကြည့်တဲ့အခါအဲ့လိုလုံနိုင်တာအများကြီးရှိတယ်ဘာဖြစ်လို့မလုပ်ကြလဲလုံချင်တာတွေအများကြီးရှိတယ်ဘာလို့မလုပ်ကြလဲဆိုတော့စကားတွေပေါ့လေအဲ့ဒီဟာတွေပုံကြားတယ်ကျွန်တော်စောစောပြောလို့ပေါ့လေဆိုတော့တစ်ခုပဲကျွန်တော်ကဘာစိတ်ပူလဲဆိုတော့အဲဟိုကကျွန်တော်ပဲဒီအရလုံးပြမိမယ်ဟိုကလည်းလုံကြပါဒီအရလုံးကြပါဆိုတော့ကျွန်တော်ကမှလုံနိုင်တယ်အဲ့ဒီလိုမျိုးအားလုံးကိုလုံနိုင်သွားပြီးဆိုတော့အားသိရှိတယ်လားကမ္ဘာဟုတ်ရှိတယ်ဒီရေရှိတယ်ဒီပြည့်ပါတာဒါပဲကျွန်တော်ကပြောပ
ါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဝဲလွေသဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆရာဆိုတော့ဒါဟိုလူတို့ကဟိုမျောလင်းချက်ကတိတ်မြင်မာနေမြင်မာနေသလားဟိုအစိုးရဖြည့်ဆည်းမပေးနိုင်တာမျိုးလားဆိုလိုတာဟိုလက်တွေလုံနိုင်တာလေမျောလင်းချက်ကပိုကြီးနေတဲ့အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်လေအစိုးရမှာလုံချင်ကန်ကျင်တာတွေရှိပေမဲ့ဟိုလုံလုံကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လားဥပမာဆက်စောကသောတာရှင်တယောက်ဆွေးနွေးတာမျိုးဆိုလို့ရှိရင်အစိုးရဆိုရင်လည်းအစိုးရအကုန်လုံးအပြည့်အဝဟိုကန်ပြဆောင်ရွက်နိုင်တဲ့အနေအထားမရှိရဘူးသူကထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝဲလွေတော့ကဆွေးနွေးပြပါခင်ဗျာ
ဟိုအချိန်ကြတော့ခဏခဏပြောရရင်ပေါ့နော်အခုမှကြီးစိုးတဲ့ဆုံးကပါပါတယ်အခုဝင်းကြီးပြောသွားတဲ့အမိန့်ကုန်းထဲမှာဟိုဟိုပရိုတက်ရှင်ခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောက်ရှိပြည်ကာကွယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်းကမတိုးခဲ့ဘူးဟိုဟိုပြည်တွင်းလောက်ရှိပြည်လည်းထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတိုးဟိုကာကွယ်ခြင်းတဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်မယ်နိုင်ငံသားတွေအားလုံးကိုလည်းအတက်တယ်လို့ဖွင့်ပေးမယ်ဘန်စတစ်တီရောသောသားစီစီရောတခြားတွေလည်းပြင်မယ်လမ်းတွေလည်းပြင်မယ်လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ TikTok ကိုဒီကြိုးရဖြစ်ပါတယ်။သူများတော့လည်းပြည်သူတွေကလည်းပြောင်းလဲရတားကြီးပါတယ်။ကျွန်လေးကျရဲ့ညပတ်ချက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုလာကြီးဟာရှိနေလာပြီးတော့တတော်လေးကိုကြာစင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ထက်ခဲလာတဲ့အတွက်သူတို့အားလုံးပြောင်းပါနေတယ်ပြောင်းလဲမှုလူလားနေတာကိုလည်းကျွန်တော်အားလုံးသတိထားမိပါတယ်။အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတဲ့ယောဂကျိုးနေတဲ့စီဝါရေးဆိုတဲ့လူနာကိုအရင်စီအောင်ကုတဲ့ရှင်းတွေ treatment တွေလည်းချစ်ချစ်ဖြတ်လို့မရဘူးတချို့တွေဖြတ်ကောင်းဖြတ်မယ်ဆရာဝန်အစ်စ်တွေထဲရောက်တော့ဆရာဝန်အစ်စ်ကလည်းရှင်းအစ်စ်ကိုဟိုပြင်းပြထန်ထန်ပေးဖို့သူတင့်ကျင်နေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်အစ်စ်ကလူနာကိုအသက်ကျေရှင်တော့အသက်ရှင်ဖို့အတွက်အေးရနေရင်နမတာအောင်လို့ဘာလို့စောက်တော့ရမလဲဆိုတော့အလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်တွေလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ခေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဒီအလုပ်ကိုတော့နောက်အခုအချိန်တိုးတွင်းမှာလုပ်ဆောင်မဲ့စီးပွားရေးပုံလင်းမှုဥရေတည်တည်လေးထွက်ပါပြီ။ယူနီမီယံဥရေတည်တည်ထွက်ပြီဆိုရင်ဘလို့ဆပြီးတော့ဘလို့ယူနီမီယံဥရေနဲ့ဘလို့ပူးအောင်လဲဆိုတဲ့အချက်အလုပ်ကင်ကွင်နဲ့ဘလို့ရပါလဲဆိုတဲ့အချက်ကိုတော့စောင့်ကြည့်ရဖို့ဒီမှာလိမ့်မယ်လို့ချက်ပါတယ်။
โอเคเจซูอ่ะเสี่ยวเว่ยเลยကျွန်တော်အခုတော့တောတာရှင်နေကျွန်တော်တို့ပါဝင်မှုဆက်သွယ်ထားတဲ့ထဲကဒီဝမ်တွင်းမျိုးอ่ะဥချင်းမြင့်ဟိုအလှည့်ပေးခြင်းပါလေဥချင်းမြင့်ရဲ့သဘောထားကိုလိုရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
โอเคဆရာကျွန်တော်တို့နိုင်ငံလေးနှစ်ပေါင်း80အောက်ကိုစုပ်ပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်ဆက်ဆက်ကြောင့် independence ရဲ့နိုင်ငံပေါ်ကနေယနေ့ကျွန်တော်တို့ဒီပြည်ပြည်နိုင်ငံရောက်လာပြီဒီကြတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလောက်ရတဲ့အများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးอ่ะလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငင်းငိုင်းရရနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်တီနံပင်ဆိုက်ရသလိုပါပဲငင်းငိုင်းရရကျွန်တော်တို့တကယ်ငင်းငိုင်းအောင်ရမယ်ဆိုရင်ဘက်ကောင်းဆောင်ကနေပြီးတော့အကုန်လုံးဆင်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျေးဇူးတင်ပါခင်ဗျအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးပါခင်ဗ
ျကျွန်တော်အတွေ့အကြုံနဲ့ပြောရရင်တော့ဗျာလက်ရှိဗမာနိုင်ငံမှာကလုံးနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲခတ်တူတူပြောပြရစီ။ဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာ။ပြောချင်တာစင်ကာပူမှာ GPS လုပ်တယ်။ဟို GPS system လုပ်တယ်3ရာခိုင်နှုန်းပဲ။ Anybody any say any load 3% GPS ပဲကောက်တဲ့အတွက်ဒီနိုင်ငံက trade ကိုကောင်းကောင်းလုပ်လို့ရတယ်ပြည့်ချက်။အဲ့ဒါကို copy ကိုပြီးတော့လွန်ခဲ့တဲ့4-5နှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်။ဟိုအရင်တုန်းကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးသူတို့ GPS system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GPS system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတော့ကစလုပ်တော့ဟာအမေရိကရဲ့ဟ ခုနပြောတဲ့ G ဟို GSP system ကိုသူတို့ကရခဲ့တယ်ပံ့ပိုးမှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီစနစ်ကိုရနေပါလေနဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှု FDI လာဖို့ဆိုတာက FDI တမားဆိုတာကသူ့မှာ invest တစ်ခုတည်းရှိရမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးညှော်နေမဲ့အစားကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယူရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအလုံးအလုံးရပြီးသားလည်းဖြစ်မယ်ကျွမ်းကျင်မှုလည်းရလာမယ် international ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပိုစဉ်းစားရင်တော့ပိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးမြင့်ပြီးတော့နိုင်ငံရဲ့ဘန္တာအတွက်ဆိုပြီးတော့အရန်လှုပ်လိုက်ရင်ဗာကျသနာတက်လာမယ်ဆိုတော့အောက်ခြေရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုနေဦးလင်းကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ထုတ်ထားတဲ့ဒီ message တစ်ခုကိုလည်းဖော်ပြချင်ပါတယ်သူကတော့ဒေယာဂျားဆိုတဲ့ account ပါရှင်ပါသူကတော့မြန်မာနိုင်ငံသားယင်းနှမျိုးနယ်မှာဥပဒေနိုင်ငံသားယင်းနှမျိုးနယ်မှာဥပဒေတတော်ဥပဒေယင်းနှမျိုးလေယာဉ်ဥပဒေမြေလွတ်မြေလက်စသဖြင့်ဥပဒေကိုလိုင်းလိုက်မှုရှိမရှိယင်းနှမျိုးနယ်မှာပြုသူတွေကိုစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့အရင်ဖွဲ့စည်းစစ်မှကြောင်းဆိုပြီးတော့သူကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့ဆိုတော့ရေးထားတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုပ်မယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲဆရာဦးခမောင်ကြီးကိုဒီအစိုးရအနေနဲ့ရောဟိုလုံနိုင်ကန်နိုင်မှုတော့ကဘလို့ဘာတွေလိုရမလဲဆိုပါစို့ပြပအကူအညီလိုမလားဟိုဘလို့ပိုင်းနေမှာအကူအညီဟိုလိုအပ်ချက်တွေရှိနေလဲဆရာ
အဲသူကတော့နော်သူ့ရဲ့စကားဒီနိုင်ငံတို့အလွယ်ဆုံးပြောရတော့ပြည်ဝင်ရေးနှိမ့်နှံမှုပြည်ပရေးနှိမ့်နှံမှုသူကတော့ဒီနှစ်ခုစလုံးကိုပြည်ဝင်ရေးနှိမ့်နှံမှုရအောင်ကလည်းဖြည့်လျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေလိုက်ချပြပါတယ်နောက်တစ်ခါဒီပြည်ပရေးနှိမ့်နှံမှုကိုပြည်ရဲ့ကျွန်တော်ရေးနှိမ့်နှံမှုဥပဒေကပြင်ထားပြီးအဲရေးနှိမ့်နှံမှုဥပဒေမခါရင်ကပြည်တွင်းယင်းနှိမ့်နှံမှုပြည်ပယင်းနှိမ့်နှံမှုနိုင်ငံခြားယင်းနှိမ့်နှံမှုဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာခွဲကြရရောက်တယ်ဆိုပြီးတော့ဒီနိုင်ငံခြားယင်းနှိမ့်နှံမှုနဲ့ဒီသဘောမကျဘူးအဲ့တော့အဲ့ဒီအချက်ကိုပြင်ပြီးအခုပြည်တွင်းနဲ့ပြည်ပနဲ့ခွဲကြအောင်နောက်တစ်ခုကတော့အဲ့ဒီအမှုတွေမှာပဲဘာပါလဲတော့ကျွန်တော်ကယင်းနှိမ့်နှံမှုကိုခိုးလို့ကဆိုရင်ပြည်တွင်းယင်းနှိမ့်နှံမှုကိုကာကွယ်ပေးလို့နဲ့ကဘောရှိတဲ့အခုနိုင်ငံသားစီးနှင်းမြုံနယ်မှုကာကွယ်ပေးမယ်။အဲဒီခင်းကျင်းနေကြမလို့သူကယင်းနှင်းမြုံနယ်မှုကြီးဝင်လာမယ်လို့မှန်းနာပါ။အဲတခုပဲအဲ့ဒီမှာလည်းတော်လေးဟိုရင်ဖြစ်ကြပါလေ။အဲသူတို့စိုးရင်ညာလည်းပူပန်ညာတဲ့ကိစ္စတွေရှိတယ်ပေါ့လေ။အများဆုံးမေးတဲ့မေးခွန်းကတော့မေးကိစ္စပဲ။နော်မေးရဘူးမခက်ဘူးလား။မေးရဘူးမေးငါးကားတွေမကြည့်ဘူးလား။မေးသေးတယ်မကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲယင်းမြို့နယ်နဲ့သူတွေအမိရမြန်ရတာတွေတွေ့ရပါလေ
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။ဆိုတော့ကျွန်တော်တို့အခုဒီတော်တာရှင်တူပြဖို့ထားတဲ့စာတစောင်ကလည်းအခုပေါ်ပြခြင်းပါရဲ့။သူကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ပေးစာဖြစ်ပါတယ်။အာမဆုမွန်ကြီးဖတ်ဖတ်ပေးပါဦးခင်ဗျာ
။အကယ်၍နိုင်ငံတကာအစိုးရတွေနဲ့ပြည်ပယင်းမြို့နယ်မှုလုပ်ငန်းရှင်တွေလက်ခံနိုင်လောက်တဲ့ပြည်တွင်းငြိမ်းချမ်းရေးတွေရှိလာမယ်။တရားဥပဒေစိုးမိုးရေးရှိလာမယ်။နှစ်ဖက်အကျိုးရှိစေမယ်ပြပယင်းနှိမ့်နှံမှုဥပဒေတွေပြဋ္ဌာန်းနိုင်မယ်အလုံရှင်အလုံသမားပြဿနာတွေကိုမြတ်မြတ်တတဖြေရှင်းပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းပေးနိုင်မယ်ငွေကြေးဖောက်ပွားမှုနှုံးတွေကိုထိန်းညိနိုင်မယ်ဆိုရင်အသင့်ဖြစ်နေတဲ့ပြည်တွင်းပြပယင်းနှိမ့်နှံမှုတွေဟာအပြိုင်ဆိုင်လုတ်ကင်လာကြမှာအမှန်ပါဒီခါနိုင်ငံရဲ့စီးပွားရေးအခြေအနေခေါင်းတွေကိုထင်ထင်ရှားရှားတွေ့မြင်လာနိုင်ပြီးပြည်သူအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးအသီးပွင့်တွေကိုပုံမခံစားရလာနိုင်ပါတယ်ဒီလိုမဟုတ်ဘဲအစိုးရနဲ့လွှတ်တော်တို့ကစီးပွားရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နှောင့်နှေးကြံ့ကြာနေအောင်မယ်ဆိုရင်စီးပွားရေးအညွန့်ပြဂိမ်းတွေတက်ချင်းတက်လာနိုင်ပေမဲ့ပြည်သူတွေရဲ့လူနေမှုဘဝတွေကတော့အစိုးတန်နေရအမောင်တို့ဂျားတွေကရုံးထွက်နိုင်အောင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကပြောထားတာပါကိုအောင်လင်းကြီး
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဟိုပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီအေကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့လို့အဖွဲ့အစည်းတွေရအောင်မှာဒီမြန်မာနိုင်ငံစီးပွားရေးကလမ်းကြောင်းမှာမှရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိမှာအလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားတာတွေရှိပါတယ်ဒါမှမဟုတ်ပြည်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူးဟိုပေါ့လေဟို ကျို့ကြံ့ကြံ့နေရဲဆိုတဲ့သဘောထားမျိုးကြီးလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းအရပဲဖြစ်ဖြစ်အစိုးရပိုင်းအရပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလေ
ဟိုကျွန်တော်တို့ကခုနဟိုမလေးရှားကသိစစ်တော်သလိုပေါ့လေအယုံနဲ့နေဇာတဲရှိတယ်ယူရနေဇာလည်းရှိတယ်ဟိုတခြားနေဇာအိန္ဒိယအစပ်တွေပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူလုပ်နိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဥရီတွေဘာကြီးဥရီတွေသာသီချင်းဒါတွေအားလုံးကရဲရဲဝဲဝဲလုပ်ဖို့လိုပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူးစီမံဘဏ္ဍာလည်းလုပ်လို့မရဘူးတိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြောက်အောင်လို့သာသီချင်းဝန်ကြီးဌာနအားလုံးကဥပမာပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီးပွားရေးကနေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်လို့ဖို့လိုပါတယ်။တရားမဝင်ပုံစံမှုတွေကိုအများဆုံးပွားပြောင်းလို့သလိုစက်ရုံအလို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာကြောင်ကြားစွာရဲ့ခွင့်ပြုချက်ကြီးရယူမဲ့အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုတ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတည်ယူဆုံးပို့ဆောင်ရေးဈေးတွေချအောင်လည်းဈေးကြီးဖြစ်ပေါ်နေတဲ့တည်ယူပို့ဆောင်ရေးလွန်မားနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စီစစ်ပြီးတော့ခုံသိမ်းလုပ်ကြတယ် logistics တွေစိတ်ပို့ဆောင်ရေးရေလမ်းကားလမ်းရထားလမ်းတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါဓမ္မကြီးတန်တန်တလားရှိတဲ့ပြည်တွင်းချုပ်ကုန်တွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်သလိုအဲ consumer တွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေထားရောက်အောင်အများဆုံးလုပ်နိုင်ရင်စီစစ်ဝိုင်းတက်လာမှာပါတခါလေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုငင်းငန်းဆန်းဆန်းခေါ်ပြီးတော့ကုသမြေဟာအစသူကဝန်ကြီးပြောတဲ့အချက်မပါဘူး။မြေလိုချင်လာပြီမဲ့ဘာလို့ရှင်လဲလာခဲ့တက်ရောက်အမြန်လုပ်ပြီမဲ့ဆိုတော့လုပ်ငန်းတွေကိုလည်းပြောတဲ့အတိုင်းဝန်ကြီးစီမံဘဏ္ဍာဝန်ကြီးပြောပြီးလက်ကဝန်ကြီးဌာနမလုပ်လို့လုပ်မရဘူး။အားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့လွယ်ဝမှာအကုန်လုံးတင်လိုက်ပါ။ကိုဌာနရဲ့အလုပ်ကိုကိုကိုကိုကာကွယ်နေမဲ့အစားကိုဌာနရဲ့အားနည်းချက်အသာချက်ကြီးချပြပြီးအားနည်းချက်တွေပြင်အသာချက်တွေကိုစုပေါင်းပြီးတော့ဌာနအလုံးပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရင်အသိအမိသားကိုရောက်နေပြီလို့ကျွန်တော်ပြောပြတ
ယ်။ဟုတ်ကဲ့ဒီဟန်ချန်ညီဖို့လိုတဲ့ဆွဲသဘောပေါ့နော်။ဟုတ်ကဲ့ကျွန်တော်ဒ
ီဟန်ချန်ညီပါအလုံးဝိုင်းလို့မရပါဘ
ူး။ဟုတ်ကဲ့ပါ။
mindset တွေလည်းကြောင်းပါမှာ။ပြည်သူတွေရဲ့ mindset တွေလည်းကြောင်းဖို့လိုတယ်၊တုံ့ပြန်ရှိတဲ့ mindset တွေကြောင်းဖို့လိုတယ်။ဝင်သားတွေရဲ့ဌာနအကြီးအကဲအသေးတွေရဲ့ practice တွေ mindset တွေ behavior တွေအလုံးကြောင်းဖို့လိုပါတယ်။မကြောင်းမဲနဲ့နိုင်ငံတော်ကြီးမကြောင်းသေးဘူး၊စီးပွားရေးမကြောင်းသေးဘူးလို့អော်နေလို့မရပါဘူး။စီကန်းရှိဖို့ကအစအကုန်လုံးကြောင်းအောင်ပါပါ။
โอเคสรุปดีเสี่ยวเว่ยลุยเจนอดีอซีเซอซ้อมมะตักขึ้นมาเสี่ยวเว่ยลุยโหตะแช่เมจินน่ะก็อะคูลูๆจ้ามาแล้วตีจาแล้วดีซีวายอี้อี้ป่วนนี่ก็คันซ้าอ่ะพี่ซีวายอี้ฉินนี่โตดแต่นี่ဆိုแล้วคันซ้าเจ็ดนี่ไม่ဝင်ได้อ่ะတော့โหตีจาပါတယ်สรุปดาดีโลฉินนี่မျိုးดีโลคันซ้าเจ็ดမျိုးဝင်ลาဖို့ဆိုရင်สุบาสุบเลยเจนเราก็2ป้ายช้าเนี่ยคันมั้นพี่ตั่วเฉ็ดพี่ပြောมั้ยဆိုရင်เบะบะนะนิดหลอกเบะကာလာလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအသီးပွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆတယ
်ကျွန်တော်ကအောက်ခြေအလယ်လက်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးနိုင်တဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နဲ့အလိုက်မိမိတိုင်းတိုင်းရဲ့မှာဘယ်စီးပွားရေးလုပ်ငန်းကိုဦးစားပေးမလဲတရားဝင်တိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်တရားပြည်နာရီစွာပေးမယ်အတူရဲ့ဒေတာချက်ကုန်ပါရှိလေအလစင်ကြောင့်ကြီးအလစင်ကြောင့်ဦးစားပေးမယ်အဲတောမန္တလေးတည်းကပါဦးစားပေးမယ်အဲခီးစွာလုပ်ငန်းတိုင်ဖို့ဆောင်ရင်ကချင်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံပြည်နယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်ပြီးတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကပန်းမှလွဲနေတဲ့စင်ရင်းစရာတွေကိုပန်းတန်းတဲ့စင်ရင်းစရာတွေဖြစ်အောင်လို့ဒီသူ့ဘုံမှာအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ဒီလိုတော့အခုချပြပြီးမှဘရနေစပယ်ဆိုအဖြစ်ကိုအများဆုံးရှာဖို့လိုပါတယ
်။ဟုတ်ကဲ့။
လုံးနဲ့ပြောချင်းစီဝဲတဲ့ခြိုင်နေချင်းနဲ့လက်တွေ့ကြတဲ့တော့လက်တွေ့ကြတဲ့စီမံမှုတွေကိုအများဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဆရာကိုမေးချင်တဲ့မေးခွန်းတစ်ခုကတခြားမဟုတ်ပါဘူး။ဟိုနှစ်ပိုင်းခြားလောက်ကျွန်တော်ပြောမယ်ဆိုလို့ရှိရင်အဲဥမာဒီစိုးကခုလက်ရှိဒီတက်တန်းကာလအတွင်းမှာဒီလိုစီဝဲအသီးပွင့်တွေဟိုခန်းစားရဆိုတော့ခန်းစားချက်မျိုးပေါ်နိုင်တဲ့အခြေအနေမျိုးရှိလားဆရာ
။ရှိပါတယ်။ဒီလိုတော့ဆိုပဲဆိုကျွန်တော်ခုနပြောလို့ကနိုင်ငံတကာရဲ့ဟိုယုံကြည်အားကိုးမှုလည်းအရေးအစိုးရလည်းပုံရလာတယ်။နောက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရေခုနနိုင်ငံတကာအဖွဲ့အစည်းတွေကလည်းစွတ်ချက်ကလည်းတာမန်မှုတွေကလည်းအလားအလာကောင်းနေတယ်
။ဟုတ်ကဲ့။
ဘုံလေးပြောရင်ကျွန်တော်တို့အချင်းချင်းပ
ဟုတ်ကဲ့ပါဘာလို့ပုံမလို့ရမလဲဆိုအဖြစ်ကိုပုံမလင်းရေရိုးသားသားဆွေးနွေးဖို့ပဲလိုပါတယ်။ပါဝင်ဆွေးနွေးပြီးတဲ့အနေပါတီဘိုးစီဝိုင်းကော်မတီကဦးရဲလွင်စီဝိုင်းပညာရှင်ဦးကမောင်ညိုဘောကပေးတာစီဝိုင်းလုပ်ငန်းရှင်ဒေါက်တာစွတ်ထွန်းနဲ့အီးမေးလ်ဖေ့စ်ဘွတ်ရနေစာပေးဖို့တော်တော်ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ။